တမလော့ကာကွယ်ရေးဦးစီးချုပ်ကိုတရော်ထားတဲ့ဓာတ်ပုံမျှဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရတဲ့မတ်ချောဆန်နီထွန်းခေါ်စစ်သည်မီကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ဒီကနေ့မူဥပင်တရားရုံးကနေထောင်လန်6လချမှတ်လိုက်ပါတယ်ဒီလိုရေးယူလိုက်တာဟာလွတ်လပ်စွာရေးသားထုတ်ဖော်ပိုင်ခွင့်ကိုထိခိုက်တယ်လို့ချစ်သမီးရဲ့အကျိုးဆောင်ရှင်နေကတုံ့တက်ပါတယ်။မိဘတွေအနေနဲ့ကတော့လွတ်လပ်ရေးနှင့်လွတ်ငြိမ်းချမ်းသာခွင့်မှာပါဝင်နိုင်ဖို့မျှော်လင့်နေကြပါတယ်။အပြည့်စုံကိုဆက်သွယ်မြင့်မြန်းထားတဲ့ VOA သတင်းတော်မတ်တင်ယူလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တက်မတော်ကာခွင့်ကြီးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတယောထားတဲ့ဓာတ်ပုံလေး Facebook လူမှုကွန်ရက်မှာဖော်ပြထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့မတ်ချောစန်နီထွန်းခေါ်ချစ်သမီးကို၈ချိန်တန်းတန်းရုံးထုတ်စစ်ဆေးခဲ့ပြီးဒီကနေ့ဒီဇင်ဘာလ28ရက်နေ့မှာတော့မဥပင်တရားရုံးကနေထောင်ဒဏ်6လချမှတ်ခဲ့တယ်လို့မတ်ချောစန်နီထွန်းရဲ့အကျိုးဆောင်ရှင်နေဦးရောဘတ်ဆန်းအောင်ကအခုလိုပြောပါတယ
်2013ခုနှစ်ဟိုပါဆက်တွေဦးရေပေါ်မှာ66ကကြီးရာဟိုအနောက်တိုင်းတိုင်းအနောက်တောင်တိုင်းစစ်တမ်းတဲ့ချုပ်ကဒုတိယဘုံမူကြီးကျော်တင်ကနေပြီးတော့တေတို့လုတ်ပြီးတော့အမှုခွင့်နဲ့တိုင်နေကြတဲ့အမှုနဲ့ပတ်သက်ပြီးတော့ဒီနေ့ထောင်တန်း6လကိုမြို့နယ်တရားသူကြီးဒေါ်လှမြတ်မွန်ကအမိန့်ချမှတ်လိုက်ပါတယ
်ဆက်တွေဦးပဒေပုံမှာ66ကကြီးအတရေဖြတ်မှုပုံမှာ900တုံးနဲ့တရားစွဲဆိုခံထားရတဲ့မတ်ချောစန်နီထွန်းကိုအောက်တိုဘာလ12ရက်နေ့မှာဖမ်းဆီးပြီးအချုပ်နဲ့ထိန်သိမ်းထားတာလည်းဖြစ်ပါလေ။ဒီဇင်ဘာလ14ရက်နေ့မှာတော့ဆွဲဆိုချက်ခိုင်လုံမှုမရှိတာကြောင့်အသေးဖြတ်မှုပုံမှန်900ကိုတရားရှင်လွှတ်ပေးခဲ့ပါလေ။ဒီကနေ့ချမှတ်လိုက်တဲ့အမိန့်ဟာလူအခွင့်အရေးနဲ့လွတ်လပ်စွာရေးသားဖော်ထုတ်ခွင့်ကိုထိခိုက်တယ်လို့ရှင်းနေဦးရောဘတ်ဆန်အောင်ကအခုလိုတုံ့တက်လိုက်ပါလေ
။ကျွန်တော်တို့စိတ်မကောင်းတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354နဲ့လူ့အခွင့်အရေးညစာရအပိုက်19တို့အရာ Freedom of Expression နဲ့ပတ်သက်တဲ့အခမ်းအနားမှာထိခိုက်တယ်လို့ကျွန်တော်တို့ကတော့ယူကြည်ရတယ်။ဘာဖြစ်လို့လဲဆိုတော့ဒါဘာသာရေးဆိုင်ရာထိခိုက်စေမှုလည်းမဟုတ်ဘူး။အခုကဒါသူ့ရဲ့အမျိုးသူတင်တဲ့ဒီတဦးတယောက်ကတင်တော်လည်းပဲတင်တဲ့ပုံအရာပြောမယ်ဆိုရင်တော့ရုပ်သာပေါ်မှာအရင်းယူလောက်တဲ့ဥပဒေပြဿနာမရှိဘူးလို့ထင်တယ
်။တရားစီရင်မှုအပြီးမှာမချောစန်နီထွန်းကသူ့အနေနဲ့ဒီလိုပြစ်ဒဏ်ချမှတ်ခံရတယ်လို့ဒေါအောင်ဆန်းစုကြည်ကိုဝေဖန်ရေးသားခဲ့တဲ့ဝန်ကြီးဦးရဲထွေရဲ့ဇနီးကိုလည်းအရေးယူစေချင်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မချောစန်နီထွန်းရဲ့မိခင်ဒေါ်ဤဆန်ကတော့ဒီနေ့ချမှတ်လိုက်တဲ့အမိန့်ကိုအခုလိုတုံ့သက်လိုက်ပါတယ်
။ကြာပြီးတော့ခံကြတဲ့ဟိုကဒီကလေးကိုမတရားအမှုဆင်ပြီးတော့ခံထားတယ်ပေါ့နော်။နောက်ပြီးတော့အစားအမလည်းသူကအနီးတို့အနေနဲ့၃နှစ်ဆိုပြီးမှန်းထားတယ်လေ။ဆောင်ရှာတာတို့ဆိုရင်လည်းတို့ကဒီကလေးပေါ်မှာမတရားရကြမယ်။ချက်ချင်းပြန်လှုပ်ပေးရင်လည်းတို့အနေနဲ့ကအဆက်ကွဲမယ်။ဒါကြောင့်မလို့တမီးရဲ့အခုဖမ်းလာတာဆိုရင်၃လပြည့်ခဲ့နေပြီပေါ့နော်။၂လကျော်ကျော်ရှိသွားပြီ။ဆောင်6လဆိုတော့သူကဂျားကာလာကိုချလိုက်တယ်လို့အနေချင်းတယ်
။တရားရုံးကစီရင်ချက်ချခဲ့တဲ့ထောင်ဒဏ်6လမှာချုပ်ရက်ခံစားခွင့်ရရှိတာကြောင့်အောက်တိုဘာလ12ရက်ကနေဒီနေ့အမိန့်ချတဲ့နေ့အထိ၂လကျော်ထိန်းသိမ်းခံခဲ့ရပြီဖြစ်တဲ့အတွက်နောက်ထပ်3လကျော်ဆက်လက်ပြစ်ဒဏ်ကြခံရမှာဖြစ်ပါတယ်။အယူခံဝင်မှုမတိကျသေးပေမဲ့လွတ်လပ်ရေးနှင့်လူငြိမ်းချမ်းသာခွင့်မှာပါဝင်မှုမျှော်လင့်တယ်လို့မိခင်တော်ဤဆန်းကအခုလိုပြောပါတယ်
။အယူခံဝင်ဖို့လည်းအနီတို့ကတော်တော်စဉ်းစားရတယ်တမီးရဲ့လွတ်လပ်ရေးနှင့်လူငြိမ်းချမ်းသာခွင့်အဲဲမှာလည်းပါဖို့အနီတို့မိဘတွေအနေနဲ့မျှော်လင့်နေတယ်။နောက်ပြီးတော့အယူခံဝင်ဖို့တင်မယ်ဆိုရင်လည်းရုံးအဆင့်ဆင့်သွားတာတမီးရဲ့အဲ့ဒါကြီးကကြားတယ်တလာဝဲကျော်ကျော်လောက်ကြားမယ်ဆိုတော့အနီတို့လွတ်ချိန်နဲ့အရန်ကတ်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုတော့အနီတို့ချိန်နေပါတယ်။
2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေနဲ့တရားရင်ဆိုင်နေရသူတွေအနက်မတ်ချောစန်နီထွေးရဲ့အမှုကိုပထမဦးဆုံးအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။မတ်တင်ငင်းလင်းတင်ပြပို့ခဲ့တာပါဒီအလားတူပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးထိမ့်သိမ်းခံထားရတဲ့ Kitchen အမျိုးသားဦးဖက်ထရစ်ခွန်ကြာလီကိုလည်းဒီကနေ့လိုင်မြွတ်နဲ့တရားရုံးမှာရုံးထုတ်ချိန်တွင်ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ဆွဲချက်တင်လိုက်ပြီဖြစ်ပါတယ်ရှင်။